မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ရဲသားတွေပေါ်ကျူးလွန်တဲ့အကြမ်းဖက်မှုတွေဟာလူသားတူပေါ်ဆန့်ကျင်တဲ့ရာဇဝတ်မှု Crime Against Humanity နဲ့ညီမျှတဲ့အနေအထားမှာရှိတယ်လို့ IIMM ခေါ်မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးအဖွဲ့အကြီးအကဲ Nicholas Khum GM ကပြောဆိုလိုက်ပါတယ်ဦးစောမိုးကျော်ကဆက်ပြီးတော့တင်ပြမှာဖြစ်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကနဦးရရှိထားတဲ့အချက်အလက်တွေအရသာပြည်သူတွေအပေါ်စနစ်တကျပြင့်မှတ်ထားတိုက်ခိုက်တဲ့လက္ခဏာတွေတွေ့ရှိရပြီးလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှု Crime Against Humanity မြောက်နိုင်ကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား IIMM အကြီးအကဲ Nicholas Khum GM ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာတောက်ချာနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
Facts show a widespread and systematic attack on a civilian population amounting to crimes against humanity. So we'll be collecting and attempting to verify.
ဖြစ်ဖြစ်တဲ့ကနဦးရရှိတဲ့ချက်လက်တွေကိုစမ်းစစ်ကြည့်ရမှာအရသားတွေပေါ်ကြေကြေပြန့်ပြန့်နဲ့စနစ်တကျတိုက်ခိုက်တာတွေကိုတွေ့ရတာကြောင့်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တယ်လို့ကျွန်တော်တို့ခန့်စားမိပါတယ်
။ရခိုင်ပြည်နယ်မှာ2019ခုနှစ်ကရိုဟင်ဂျာတွေအပေါ်လူခွင့်ချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့အချက်အလက်စုဆောင်းဖို့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားပေမဲ့မြန်မာနိုင်ငံကိုတော်ရောက်စုံစမ်းစစ်ဆေးမှုတွေမလုပ်နိုင်ခဲ့တဲ့ IIMM အဖွဲ့အနေနဲ့ဆင်အာနာသိမ်းမှုကြောင့်လုပ်ငန်းတွေလုပ်ဖို့စိန်ခေါ်မှုတွေနဲ့အတူအခွင့်အလန်းတွေပေါ်ပေါက်လာတယ်လို့လည်းပြောဆိုပါရယ်အထူးသဖြင့်ဆင်အာနာသိမ်းပြီးနောက်ပိုင်းလူ့ခွင့်ချုပ်ဖောက်မှုအချက်အလက်တွေကိုပုံမိုစုဆောင်းရရှိလာကြောင်း IIMM အဖွဲ့ရဲ့အကြီးအကဲကပြောပါတယ
် Because we received so many communications particularly from people inside Myanmar urging us
သူတို့ဖြင့်မြန်မာပြည်ကဆက်သွယ်မှုအမြောက်များလက်ခံရရှိခဲ့ပါတယ်တာဝန်ခံမှုရှိအောင်လုပ်ပေးဖို့မြန်မာနိုင်ငံမှာကြုံနေရတဲ့အခြေဖက်မှုတွေအဆုံးသတ်ပြီးတာဝန်ရှိသူတွေကိုလည်းအရေးယူဖို့တောင်းဆိုကြပါတယ
်ဆရာနာသိမ်းပြီးနောက်ပိုင်း IIMM အဖွဲ့ကိုဆက်သွယ်မှုပေါင်း2,000ကျော်ရရှိခဲ့ပြီးတပ်သေးအထောက်အထားတပ်သားခွဲကျော်လက်ခံရရှိထားကြောင်းလည်းပြောပါတယ်ရရှိထားတဲ့အချက်အလက်တွေကိုစမ်းစစ်လေ့လာမှဖြစ်သလိုနောက်ထပ်အချက်အလက်တွေထပ်မံစုဆောင်းပြီးမြန်မာနိုင်ငံမှာကြီးလေးတဲ့ရာဇဝတ်မှုကြီးတွေကိုကျူးလွန်သူတွေပေါ်အရေးယူနိုင်အောင်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းပြောပါတယ်။အထူးသဖြင့်လူခွင့်ရချိုးဖောက်မှုတွေဟာစနစ်တကျညွန်ကြားချက်တွေနဲ့ကျူးလွန်တာတွေကိုတွေ့ရတဲ့အတွက်စုံစမ်းဖော်ထုတ်ဖို့ကြိုးပမ်းသွားမယ်လို့ပြောပါတယ
်။ There were certain patterns in the violence and in fact in the first month or 6 weeks or soWe saw
အနာသိပထမတလတလခွဲလောက်မှာဆန္ဒပြသူတွေပေါ်လူညိုရေးတပ်ဖွဲ့တွေကအကန့်အသတ်နဲ့တုံ့ပြန်တာတွေ့ခဲ့ရပါတယ်။နောက်ပိုင်းမှာတော့ပိုကျန်းတန်းလာပြီးဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲတဲ့နည်းတွေကိုတုံးလာတာတွေ့ရပါတယ်။နေရာစုံမှာတပြိုင်တည်းဖြစ်တာကိုတွေ့ရတဲ့အတွက်ဒါကဘိုးကနေမူဝါဒချပြီးလုပ်တယ်လို့ကောက်ချက်ဆွဲစရာဖြစ်နေပါတယ်
။ဆေးအနာသိမ်းမှုစန့်ကျင်သူတွေကိုနှိမ်နှင်းရမှာဥပဒေမဲ့လောက်ရတဲ့တချို့လူပုဂ္ဂိုလ်တွေနဲ့အတိုင်းအဝိုင်းတွေကိုပြစ်မှတ်ထားတာတွေအထူးသဖြင့်ကျမ်းမာရေးဝန်ထမ်းတွေသတင်းသမားတွေအတိုက်ခံနိုင်ငံရေးသမားတွေပါဝင်တာတွေ့ရတယ်လို့လည်းပြောပါတယ်။မြန်မာဆက်အာဏာပိုင်တွေဘက်ကတော့ဥပဒေနဲ့အညီဆောင်ရွက်နေကြောင်းကာကွယ်ပြောဆိုထားပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့လူ့အခွင့်အရေးအဖွဲ့တွေရဲ့ဆွဆဲချက်တွေဟာလည်းလက်တွေ့အခြေအနေတွေကိုထင်ရှားမှုမရှိဘူးလို့တုံ့ပြန်ထားပါတယ်။ IIMM ကတော့2019ခုနှစ်ကရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေအတွင်ရိုဟင်ဂျာတွေအပေါ်ကြီးလေးတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းဆွဆွဲချက်တွေထွက်ပေါ်ခဲ့ပြီးနောက်တနည်း2018ခုနှစ်ထဲမှာပဲကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်ကနေဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်း IIMM ဟာရိုဟင်ဂျာအရေးတာမကပဲမြန်မာနိုင်ငံမှာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုအပါအဝင်ကြီးလေးတဲ့ရာဇဝတ်မှုတွေအတွေ့စောင့်ကြည့်ပြီးတပ်တွေအထောက်အထားတွေစုဆောင်းဖို့တာဝန်ရှိတယ်လို့ IIMM အကြီးအကဲ Nicholas Khum GM ကပြောဆိုခဲ့ပါတယ်။